ထောင်တော်မျိုးဆက်အဖွဲ့ကပြီးခဲ့တဲ့တကြံကာလအတွင်းတန်ကြွတွေတင်ဆက်ရမှာစစ်ဝေဆောင်တွေကိုဝစ်စားခဲ့တဲ့အတွက်မြန်မာတပ်မတော်ကနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်900ခါကွင်းနဲ့တရားစွဲမယ်လို့တပ်မတော်တရိမ်မှပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကအာရဖီကိုမနေ့ကပြောကြားခဲ့ပါတယ်။
ကျွန်တော်သိတာတော့ငါနားတဲ့ဆွဲမယ်ဆိုတာပဲသိရတယ်။ဟိုအကောင်တိုင်းကတော့သူပြောရေးဆိုခွင့်ရှိသူကတော့ထောင်တော်မျိုးဆက်ပဲပြောတယ်။ဘယ်ချက်တွေကြောင့်ဆွဲရတော့ဒီကတော့ကျွန်တော်တို့အာရီထဲမှာပါတဲ့အတိုင်းပဲအဲဒီစစ်ဝတ်စုံနေတဲ့နှုတ်သိပ်ပါတယ်ပါပဲဗျာ။မနေ့ကညနေပိုင်းမှာထောင်တော်မျိုးဆက်အဖွဲ့ကိုဖန်ဝင်ရန်ထုတ်ထားပြီးလို့သတင်းထက်မှန်ရရှိပါတယ်ခင်ဗျာ။ဒီကိ
ိုင်းမှာ RFA ကိုပြောပါရခင်ဗျာ
။ထိုင်းဝမ်ထုတ်တယ်ဗာညာတော့ကျွန်တော်အဲ့လိုမကြမ်းဘူး။ဒါပေမဲ့ကျွန်တော်ခံလာတော့အားငါတက်ပြီဆိုတော့သူဒီအမကမရတဲ့ပုံမှန်ဖြစ်တဲ့ကျွန်တော်တို့အကြောင်းကြမှာမဟုတ်ဘူး။တွေ့ရတဲ့ဖမ်းပါ။ဒီနေ့ညနေလောက်ကဘယံတရားရုံးကိုတန်းထွန်းမြင့်ဒုဗိုလ်မှူးကြီးငွေချက်နာကျော်ကတန်းထွန်းမြင့်လာပြီးတော့တန်းချက်ဖွင့်သွားပြီ။ကျွန်တော်ပါဝင်၅ယောက်က20နှစ်နဲ့ကြာရင်ရုံးရင်းရှိမယ်ဆိုတဲ့သဘောလေးသူရှိတာတွေ့ရပြီ။ live ပုံမှာတွေ့ရတဲ့ဟာကိုကျွန်တော်သိရတာ။ဒါပေမဲ့အဲ့ဒါကျေမသိဘူးမသိဘူး။ကျေမအကြောင်းတက်လာခြင်းကိုလုံးဝမရှိသေးဘူး
။သူတို့အနေနဲ့တမ်းမတော်ကိုအချင်းချင်းပြစ်အောင်လှုပ်ဆောင်ခြင်းမဟုတ်ဘဲတမ်းမတော်ရဲ့တာဝန်ကိုထောက်ပြခဲ့ခြင်းသာဖြစ်တယ်လို့လဲကိုစီယာလွင်ကပြောပါတယ
်။ဖော်ဒီပုံအခြေခံဥပဒေပြင်ဆင်ဖို့ကျွန်တော်ယူရတယ်ပေါ့။တော်တယ်မနော်အားရရင်တော့မရှိတော့ဘူးတော့ကျွန်တော်ယူရတယ်။အခုကကျတော့နိုင်ငံရေးခန့်ခန့်တိုင်းမှာစစ်တပ်ကအရန်ကိုပောင်ဝင်ပတ်သက်လုံးနေတဲ့ဟာကိုကျွန်တော်တို့ကကြီးရပြီးတော့တက်ခထိုးတယ်ပေါ့။အဲ့ဒီအကြောင်းအရာတွေကြောင့်သူတို့ကဆွဲတယ်ပေါ့။တကယ်တော့အဲ့ဒီအကြောင်းအရာတွေ2016 2019 2018အဲ့လောက်တည်းကကျွန်တော်တက်သက်တွေထိုးတာ။ဒါပေမဲ့ဒီနေ့ကျမှကျွန်တော်တို့ကိုစောင့်ဆွဲတာပေါ့။အနောက်မိုင်းတဲဆိုတဲ့ကိစ္စမှာလည်းဟိုစစ်တပ်ကဟိုအဓိကတိုင်းပြည်ကိုကာကွယ်ဖို့ပဲသူ့မှာတာဝန်ရှိပါပဲ။လက်ရှိချိန်မှာကျွန်တော်နိုင်ငံစစ်တပ်မှာလက်နက်ရှိတယ်ဒီဝိုင်းလောက်တဲ့လုပ်ငန်းတွေရှိတယ်။ပြီးတော့အာနာထုတ်ကန်ကြတယ်ပေါ့။ဆိုတော့ဒီလိုမျိုးတက်မတော်ရှိနေတဲ့ဟာကိုကျွန်တော်တို့မလိုလားဘူး။တက်တက်ဆိုတာတိုင်းပြည်ကောက်ဝဲဖို့ပဲဖြစ်တယ်။စီးပွားချဖို့မဟုတ်ဘူး။ဟိုနိုင်ငံကြီးမှာပေါင်းဖတ်ဖို့မဟုတ်ဘူး
။တစ်ဆက်တည်းမှာပဲကိုဇေယလွင်ကသူနဲ့ကိုပိုင်ရဲသူကိုပိုင်ဖြိုးမင်းမတ်စုရတနာမြင့်တို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးမနေ့မနေ့ပိုင်းမှာမရန်ကုန်ရဲစခန်းမှုကသူတို့အသုံးပြုခဲ့တဲ့တယ်လီဖုန်းတွေကိုစစ်ဆေးရေးအတွက်လာရောက်အနှံဖို့ပြောဆိုခဲ့တယ်လို့ဆိုပါတယ်။သူတို့ကရှေ့နေတွေနဲ့တိုင်ဝင်ခဲ့ရမှာအဲ့ဒီလိုအနှံဖို့တာဝန်မရှိကြောင်းအကြံပေးတဲ့အတွက်တွားရောက်အနှံမှာမဟုတ်ဘူးလို့လေကိုစီယာလွင်က RFA ကိုမနစ်ညကပြောပါတယ်ခင်ဗျာ။